ပြည်ပြည်နယ်ဒီမော့ဆူမြို့နယ်နဲ့လိုက်ခေါ်မြို့နယ်နဲ့မှာဒီနေ့ဇန်နဝါရီ6ရက်နေ့မှာလဲစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီမော့ဆူမြို့နယ်ဒေါ်ဘိုးစီကျေးရွာဘက်မှာဆိုရင်ညနေပိုင်းထိလက်နက်ကြီးပစ်ခတ်တဲ့နေ့ကြားနေရတယ်လို့ဒေသခံတွေကပြောပါတယ်လိုက်ခေါ်မြို့နယ်ထဲမှာလဲစစ်တပ်ဖက်ကအင်အားဖြစ်နေပါ
2022ခုနှစ်ဇန်နဝါရီလ3ရက်နေ့အထိတိုက်ပွဲတွေရက်ဆက်ပြင်းထန်ခဲ့တဲ့ကယားပြည်နယ်ဒီမော့ဆိုမြို့နယ်ထဲမှာဒီကနေ့ဇန်နဝါရီလ6ရက်နေ့မှာတော့6မိုင်ဒေါ်ပိုစီကျေးရွာအနီးမှာတိုက်ပွဲတွေဖြစ်နေပါတယ်။မနက်ပိုင်းကနေညနေပိုင်းထိလက်နက်ကြီးနဲ့ပစ်ခတ်တမ်းတွေကြားနေရတယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်။
ကနတန်ချားနေတဲ့တမနယ်လောက်ခုစိတ်ကြီးပဲ။မင်းတော့အပြန်လန်ပုံစံမျိုးချားတယ်အခုဆိုတော့ခဏအငယ်တန်နေစိတ်မချားရတော့မချားရတော့အကြီးတန်နေပဲချားရတယ်အဲ့ဒါဒီလိုစီ6မိုင်တပိုင်းပဲ။ဟောဒီတပတ်ထဲမှာဆိုရင်တော့နေ့တိုင်းပဲနေ့တိုင်းလိုလိုပဲ။အဲဒါကြီးမဟုတ်ရင်တော့မှခဏလေးချိန်တဲ့တိုက်ပွဲတော့အဲ့လိုမျိုးပေါ့။ဒီနေ့ကတော့နည်းနည်းချားတယ်ပေါ့။ခုချင်းစီနည်းနည်းချီတာတစ်ချက်တစ်ချက်ချားနေရတော့ပဲ
။တိုက်ပွဲအတွင်းဒေါ်ပိုးစီကျေးရွာမှာနေတချို့မီးရှို့ဖျက်ဆီးခံရတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ VOA ကအတည်ပြုလို့မရသေးပါဘူး။ပြည်သူ့ကာကွယ်ရေး PDF အဖွဲ့ဘက်ကတော့စစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်တဲ့အကြောင်းအတည်ပြုပြောဆိုပေမဲ့အခြေအနေအသေးစိတ်ကိုမသိရသေးဘူးလို့ဒီမော့ဆို PDF ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်။
အဲ့ကွာတော့ဟို6မိုင်မှာဖြစ်တယ်ဒီမော်ဆူမှာတော့မဖြစ်ဘူးခင်ဗျာဒီမော်ဆူမြင့်နေ6မိုင်မှာဖြစ်တယ်ကွာမနေ့ရှိနေခွဲချင်ဖြစ်တယ်ဗျာနော်အော်ကျွန်တော်တို့ကတည်းကအသေးစိတ်တော့မပြောပြနိုင်ဖြစ်နေတယ်ဒီလောက်ပိုင်းမှာကတည်းကဒီတက်အင်အားအလုံးကြီးနဲ့တို့ကအဲ့ရဖြစ်ပင်ထားတော့ရှိတယ်အချိန်ကြီးတော့ဖတ်ဖြစ်နိုင်တယ်ဗျာတိုက်ပွဲကတော့တို့ကဒီထူးထစ်စင်တွေတော့ကျွန်တော်တို့ထက်ကလည်းအချိန်ကြီးဖတ်ဖြစ်နိုင်တော့အချိန်ကြီးတော့ရှိရတယ်ခင်ဗျာ
ဒီမော့ဆိုနယ်ထဲမှာလိုပဲလွိုက်ကော်မြို့တွေမှာလည်းစစ်တပ်ဘက်ကအင်အားအမြောက်များနဲ့စစ်ကြောင်းထိုးလာတာကြောင့်ကယန်းတာယာကျေးရွာအနီးမှာကရင်နီအမျိုးသားကာကွယ်ရေး KNDF ကတရင်နှစ်တရင်သုံးနဲ့ PDF ပူးပေါင်းတပ်ဖွဲ့တို့ဒီကနေ့မနက်ပိုင်းကခြုံခိုးတိုက်ခိုက်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ကယားပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်နေတာလနဲ့ချီကြမြင့်နေပြီးပြစ်ခတ်တိုက်ခိုက်မှုတွေမရှိရင်တော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ရွာတွေရှိတဲ့ဘက်ကိုလှမ်းလှမ်းပြီးတော့ပစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒါကြောင့်ဘေးလွတ်ရာကိုထွက်ပြေးခိုလုံနေကြရသူတွေနေရက်ကိုမပြောင်းရဲကြသေးပါဘူး။စစ်ပီးဒုက္ခတွေဖြစ်နေတာအချိန်ကြာလာတာနဲ့အမျှစာနယ်ရိက္ခာအခက်အခဲတွေစေဝါလိုအပ်ချက်တွေအတော်များလာတယ်လို့ဒီမော့ဆို PDF ပြန်ကြားရေးတာဝန်ခံကဆက်ပြောပါတယ်
။ဖြစ်ဆောင်တဲ့တော့အခက်အခဲတော့အများကြီးရှိတယ်လို့ကိုကလာဆိုတော့ဒီလိုလည်းအင်ကြံလို့မရဘူးတော့အသာတော့ခကြောင်းလို့လည်းဟိုအများကြီးအဆက်ဆဲရှိရသေးသွားတော့ဆက်လို့အများဖြစ်နေတာသေးသွားပါပဲဒီကောင်နဲ့ဒီရိတ်ခါတချို့အများဆက်ခဲနေတဲ့အင်ဆိုလည်းရှိတယ်လို့ဒါပေမဲ့ကျွန်တော်ကစားနေတော့လည်းအများဆက်ခဲနေရတာဆိုတော့ဒီချိန်ကချိတ်ဆက်ပြီးမှရတယ်အခုရှင်ကျွန်တော်တို့တားပြီးတော့မှပန့်ပိုးလာရှိတယ်
စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေစီရေးပဋိပက္ခဖြစ်နေတဲ့ကယားပြည်နယ်ထဲမှာစစ်တပ်ဘက်ကအင်အားတွေတိုးချက်ဖြန့်ချနေပါတယ်။ဒီဇင်ဘာလ31ရက်နေ့ဒီမော့ဆိုမြို့နယ်တွင်တိုက်ပွဲတုန်းကတော့လေကြောင်းကနေပါစစ်ကောင်စီတပ်တွေဘက်ကပစ်ခတ်တိုက်ခိုက်ခဲ့ပါတယ်ရှင်။